ဒီနေ့ကအနာသိမ်းကြားချက်အစိုးရကမာရှယ်လော့စစ်ဦးရေကိုဒီနေ့ကုန်ပိုင်းမှာရုပ်သိမ်းပေးဖို့စီစဉ်နေတယ်လို့ပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲမငြိမ်မသက်ဖြစ်နေတဲ့နိုင်ငံတော်ပိုင်းကိုလည်းစီးပွားရေးအထူးခံစားခွင့်နေပေးမယ်လို့အစိုးရကကန့်နှံ့လိုက်ပါတယ်။ထိုင်းကြားချက်အစိုးရကနိုင်ငံကိုပုံမှန်အခြေအနေပြန်ရောက်အောင်အတက်နိုင်ဆုံးဆောင်ရွက်သွားမယ်လို့ပြောဆိုလိုက်တဲ့အကြောင်း
ဟုတ်ကဲ့ဒေါက်တာဆိုဘီဝင်းကြီးချုပ်နှစ်ကြော့ပြန်ရွေးခံခဲ့ရတဲ့တက်ဆင်ချင်းဝတ်ကိုပြီးခဲ့တဲ့စက်တင်ဘာလကရာထူးကနေဖေရှားခဲ့ပြီးမာရှယ်လော့စီဥပဒေကိုထုတ်ပြန်ခဲ့တဲ့ဗိုလ်ချုပ်ဆွန်တီဘူနီယာရတ်တန်ကိုအဲဒီတော့က CNN ရုပ်သံထွင်ကနေစီဥပဒေကိုဘယ်တော့ရုပ်သိမ်းပေးနိုင်မလဲလို့မေးမြန်းခဲ့ပါတယ်။ပထမတော့ဗိုလ်ချုပ်ဆွန်တီရဲ့အဖြေကတော့အခြေအနေပေးရင်ပေးသူလို့ဖြေကြားခဲ့ပြီးနောက်ပိုင်းမှာတော့သူကပြန်ပြီးပြင်ခဲ့ရမှာ မကြမီဘောလို့ဖြေကြားခဲ့ပါတယ်။နောက်ဆုံးသူ့ကိုဖိအားပေးမိတဲ့အခါမှာတော့ဒီနှစ်မကုန်ပြီလို့ဖြေခဲ့ပါတယ်။အဲ့ဒီအရေးမွေပြောကြားချက်ကိုတခြားအစိုးရရရှိပြီကလည်းသဘောပေါက်နားလည်ခဲ့ကြပါတယ်။ကာကွယ်ရေးဝန်ကြီးဘွန်းရတ်ဆုံးတက်ကဒီဇင်ဘာလမှာစစ်ဥပဒေကိုယူသိမ်းပေးနိုင်ဖို့အစိုးရအနေနဲ့မျှော်လင့်ထားတယ်လို့သတင်းတောက်တွေကပြောခဲ့ပါတယ်။ရန်ခါဆိုတဲ့ရန်ခါဆိုတဲ့ကစင
ရုပ်သိမ်းပေးဖို့ရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်ဒီဇင်ဘာလအတွင်းမှာတော့ရုပ်သိမ်းပေးမှာပါလို့ကာကွယ်ရေးဝန်ကြီးကထိုင်းဘာသာစကားနဲ့သတင်းတောက်တွေကိုပြောကြားသွားတာပါ။ခုလိုအစိုးရကကြေပေးခဲ့ပေမဲ့တချို့အစိုးရအရာရှိတွေကတော့အဲ့ဒီစစ်ဥပဒေကိုဒေသအများပိုင်းမှာရုပ်သိမ်းပေးနိုင်ပေမဲ့တနိုင်ငံလုံးအတိုင်းအတာနဲ့တော့ဖြစ်နိုင်ခြေမရှိဘူးလို့ထောက်ပြခဲ့ကြပါတယ်။ထိုင်းနိုင်ငံအများပိုင်းမှာဒီစစ်ဥပဒေကိုလက်တွေ့ကျင့်သုံးတဲ့အရေးလက္ခဏာတိတ်မတွေ့ရပေမဲ့တချို့ဗိုလ်ချုပ်တွေကတော့မစ္စတာတက်ဆင်နပေါ်ထောက်ခံမှုကြီးမားတဲ့ဒေသတွေမှာဒီအရေးပေါ်အခြေအနေကိုဆက်ထားရှိသွားဖို့လိုအပ်တယ်လို့ပြောခဲ့ကြပါတယ်။စစ်ဥပဒေကိုဆက်လက်ချမှတ်သွားမယ်အလားအလာရှိတဲ့ဒေသကတော့ထိုင်းနိုင်ငံတောင်ပိုင်းပါပဲ။အဲ့ဒီဒေသမှာအဓိကဗုဒ္ဓဘာသာဝင်တွေနေထိုင်တဲ့ထိုင်းနိုင်ငံကနေခွဲထွက်လို့တဲ့အစ္စလာမစ်စစ်သွေးကြွတို့လက်ချက်ကြောင့်လို့ဆိုတဲ့သုံးနှစ်ကြာအကြမ်းဖက်မှုကြောင့်လူ1800ကျော်တည်ဆုံးခဲ့ရပြီးပါပြီ။မြန်မာနိုင်ငံပါဝင်ရှီတောင်အာရှနိုင်ငံအချို့ကိုမကြသည်မီကခီးထွက်ခဲ့တဲ့ဝင်ကြီးချုပ်ဆူရာယွတ်ချွန်လာနော့ကတော့ဒီအကြမ်းဖက်မှုအဆုံးသတ်ရေးကိုထိတ်တန့်ပေးဦးစားဆောင်ရွက်သွားမယ်လို့ပြောခဲ့ပါလေ။ဒါကြောင့်မလေးရှားနဲ့ထိုင်းနယ်စပ်တစ်လျှောက်မှာအကြမ်းဖက်မှုဒဏ်ခံနေရတဲ့အဲ့ဒီဒေသကိုစီဝါရေးမဲလုံးတွေပြေးမယ်လို့ယာယီဝင်ကြီးချုပ်ကပြောခဲ့ပါတယ
်။ได้มีการหารือกันว่า
จะได้กําหนดการแผ่หมู่จองสีวายจะซิงเกะได้ท้ายตองใบอาจารย์ซุงขยายฤยสีวายကိုအထောက်အကူပြုနိုင်ဖို့အဲ့ဒီဒေသတွေကိုအထူးဖွံ့ဖြိုးရေးဇုံတွေဖြစ်အစိုးရကတတ်မှတ်ပေးမှာဖြစ်ပါတယ်။လူတွေစားဝတ်နေရေးအဆင်ပြေပြီးအလုပ်ကိုင်တွေရကြရအောင်ထိုင်းနိုင်ငံတောင်ပိုင်းရှိသတိပုဂ္ဂလပိုင်းစီဝายကော်မတီတွေကိုအခုငွေရှော့ကောက်သွားမယ်ဒါအပြင်အလုတ်ကင်ဖန်တီးပေးရဲ့အစီအစဉ်ပြတ်ကိုလည်းချမှတ်သွားဖို့မစ္စတာဆူရယွတ်ကကြေညာပေးသွားပေမယ့်အသေးစိတ်ကိုတော့သူကပြောကြားသွားခြင်းမရှိပါဘူး။တိုင်းရင်းမလေးနယ်ပေါ်တွေအများဆုံးဖြစ်တဲ့မွတ်စလင်အများစုနေထိုင်ရာတောင်ပိုင်းဒေသကိုမစ္စတာဆူရယွတ်အနေနဲ့ဖြစ်ကြည့်ရေးကမ်းလှမ်းချက်တွေပြုလုပ်ခဲ့ရမှာဒါဟာနောက်ဆုံးရည်ယူဆောင်ရွက်မှုပါပဲ။